ဒေသတွေမှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကြောင့်အပြစ်ခံရစဲရင်နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပံ့ပိုးဖို့အတွက်မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကကိုယ်စွမ်းရှိတဲ့၍ပါဝင်ကြိုးပမ်းပေးဖို့အစဉ်သင့်ရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒီကနေ့သမရဦးသိန်းစိန်စီကိုပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာထဲမှာတောင်ဆန်းစုကြည်ကအဲ့ဒီလိုပြောဆိုခဲ့တာပါဒီပြောဆိုချက်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းဒေါအောင်ဆန်းစုကြည်နဲ့တသဘောတည်းအတူတူရှိတဲ့အကြောင်းကိုတုံ့ပြန်ခဲ့ကြပါတယ်။အပြည့်အစုံကိုတော့ဘန်ကောက်ရုံးကနေဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပဲပြောပြပေးပါရှင်
။လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးလူမှုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြည်ရင်းစစ်မီးငြိမ်းအေးစေဖို့ကြိုးပမ်းတဲ့အနေနဲ့အစိုးရအသည့်အဖွဲ့ကသမရဦးသိန်းစိန်နဲ့တကွ KIO ကချင်လွတ်မြောက်ရေးအဖွဲ့ KNU ကင်းအမျိုးသားအစည်းအရုံးNMSP မွန်ပြည်သက်ပါတီနဲ့ SSA ရှမ်းပြည်တပ်မတော်တွေစီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးအောင်ကျိုင်ကပြောပါတယ်
ဒေါံသန်းစုကြည်ကကိုယ်တိုင်ပါဝင်ဆောင်ရွက်ပေးခြင်းနဲ့စေနာနဲ့အိတ်ဖွင့်ပေးစာတစ်စောင်ထုတ်ပြန်လိုက်တာဖြစ်ပါတယ်ဖြစ်ပေါ်နေတဲ့လက်နက်ကန်ပြည်သက်ကတွေကိုအများဆုံးကြဆိုင်ကိုပြတ်တလာဦးပြေဆုံးဆွလိပြီးအပြေရှားကြဖို့အနည်းငယ်တိုက်တွန်းထားပါတယ်
အိတ်ဖွင့်ပေးစာတဲမှာပေါ့နော်ဒေါန်ဆန်းစုကြည်ကအပြစ်ခံရစင်းနဲ့ငင်းချင်းလုပ်ငန်းစဉ်တွေကိုပံ့ပိုးဖို့အတွက်ကိုဆန်းရှိသမျှကြိုးပမ်းမှုအသင့်ရှိပါတယ်လို့ပြောတယ်ဘယ်လိုပုံစံနဲ့ကြိုးပမ်းမှုအစီအစဉ်ရှိပါလဲဦးဝန်ကျန
်ပါဝင်ဆောင်ရွက်ခြင်းနဲ့စေနာအရင်းခံနဲ့ဆက်တာနေတဲ့စေနာကိုဟောပြလိုက်တာဖြစ်ပါတယ်ဘယ်လိုဆောင်ရွက်မလဲဆိုတာကတော့ဖြစ်ပေါ်လာတဲ့အချိန်ဒီပေါ်မှာမူတည်မှာဖြစ်ပါတယ်ခင်ဗျာ
လက်နက်ကိုင်တိုင်းရင်းသားအဖွဲ့၄ဘွဲ့အနေနဲ့ဆက်သွယ်ခြင်းဒေါန်ဆန်းစုကြည်ကိုဘယ်လိုဆက်သွယ်လို့ရပါမလဲရှင်
ကျွတ်တူကတော့အဲ့ဒီဖွဲ့စည်းတွေကတောင်ရှိတဲ့ပုဂ္ဂိုလ်တွေခေါင်းဆောင်တွေကိုတွေ့ကြတာပါပဲတဲ့ဒါပေမဲ့အခုအချိန်နေရတော့ဗျာကျွန်တော်တို့ကပေးအဝင်လက်ခံတွေ့ဆုံမှုဆိုတာဘယ်လိုလုပ်ဖြစ်မလဲဗျာအချိန်နေရအဲ့လိုရှိပါလေအဲ့တော့အချိန်နေတွေကပေးလာလို့တွေ့ဆုံဆွေးနွေးခွင့်ရမယ်ဆိုရင်တော့ဝမ်းမြောက်ဝမ်းသာတွေ့ကြပါလေလို့အဲ့လိုလည်းပြောပါတယ်ဒါသူစေနာမအောင်ဆက်ပြလာပ
ါကရင်ပြည်သူတွေအတွက်ရာစုနှစ်တဝက်ကျော်လက်နက်ကိုင်းတိုက်ခိုက်နေတဲ့ကရင်မျိုးသားအစည်းအရုံး KNU ကတာဝန်ခံဒေါ်နော်ဇီဖိုရာစင်ကတော့ဒီလိုလက်နက်ကင်ပြီးတိုက်ခိုက်နေကြရပေမဲ့ KNU ကတိုက်ခိုက်မှုတွေဟာကိုကိုကိုကာကွယ်တဲ့သဘောဖြစ်တယ်လို့ပြောကြခဲ့တယ်လို့ငင်းချမ်းရင်အတွက်ဒေါန်ဆန်းစုကြည်ရဲ့စံတာနဲ့တထက်သေးရှိတယ်လို့ဆိုပါတယ်
သူရဲ့သဘောထားကတော့ချင်မတို့နဲ့ထပ်တူထမ်းရရှိနေပါတယ်ချင်မတို့ကဒေါမတီရဲ့နိုင်ငံရေးပြဿနာဆင်းရဲနဲ့ဖြစ်ရှင်းနိုင်မှာမဟုတ်ဘူးနိုင်ငံရေးနည်းနဲ့ဖြစ်ရှင်းမှာလေတော့နင်းချရနိုင်မယ်လို့တဲ့သဘောထားပေါ့ချင်မတို့ကြိုးဆိုတယ်ဒီမှာတော့လက်ခံထားမယ်ပြီးတော့ပေါ်မှာပြည့်ရဲ့နိုင်ငံရေးပြဿနာကိုတော့ဒီလိုဝိုင်းဝန်းပြီးတော့အတောင်ဝယူဖို့အရေးကြီးတယ်ပြီးတော့ပြည်သူလူထုတွေကလည်းဒါအတောင်ဝယ်ဖို့အသက်ပါလေအဲ့ဒါလည်းဒီမှာဒါကိုပြောချင်ပါတယ
်ကရင်ပြည်နယ်ထဲမှာလည်းမကဘဲ1994ခုနှစ်ကတည်းကငင်းချမ်းရေးရယူထားတဲ့ကချင်လက်နက်ကိုင်အဖွဲ့နဲ့လည်းမကြခင်လတွေအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာမို့တိုင်းရင်းသားဒေသခံတွေဒုက္ခမျိုးစုံကြုံနေရတာပါကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့ဒုတိယနိုင်ငံခြားရေးတာဝန်ခံဗိုလ်မှူးကြီး James Lambdom ကတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့အတွက်အပြစ်ခတ်ရစဲရေးကိုစပြီးလုပ်ဖို့လိုအပ်တယ်လို့အခုလိုဒေါန်ဆန်းစုကြည်ကိုယ်တိုင်ပါဝင်လာတာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့အတွက်လမ်းစာပါလို့ဆိုပါတယ
်ငြိမ်းချမ်းရေးအဆင့်ကိုတော့မပြောပါနဲ့အောင်နံပါတ်1အပြစ်ခတ်ရစဲထားရမယ်ပြခရစေပြမငင်းချမ်းရဲ့ကိုပြန်ပြောဆွေးနွေးမှဖြစ်တယ်။အဲငင်းချမ်းရဲ့ရမတာလည်းနိုင်ငံရဲ့အစအစအရာရာတစင်ပြီးတစင်ဆွေးနွေးသွားဖို့ရှိတယ်။ဒေါ်အောင်ဆန်းစုကြည်ကအပြီးတွင်းမကတာမကပဲနဲ့ပြပကနဲ့အလူတကာကနဲ့ဝိုင်းပြတော့သူ့ကိုအားထားကြတယ်။အဲလိုပုဂ္ဂိုလ်ဟာဒီလိုပါဝင်တယ်ဆိုလို့ရှိရင်ပြီးတွင်းရဲ့တာမကဒီပါကပါအယုံစုစဲမှုကိုဆွဲယူနိုင်လိမ့်မယ်အဲ့ဒီအခါမှာကျွန်တော်တို့အားလုံးတဘောထားကြီးဆိုတာနဲ့ဝိုင်းလုပ်ကြမယ်ဆိုရင်ဒီလုပ်ငန်းကအောင်မြင်နိုင်တယ
်ငင်းချမ်းရေးအတွက်တွဲဆောင်ဆွေးနွေးမှုတွေလုပ်မယ်ဆိုရင်တိုင်းရင်းသားအဖွဲ့အစည်းတဖွဲ့ချင်းစီမဟုတ်ဘဲမြန်မာနိုင်ငံတည်းကတိုင်းရင်းသားအားလုံးပါဝင်ပြီး NLD နဲ့အစိုးရအာဏာပိုင်း၃ဖွဲ့စလုံးပါဝင်ပြီးဆွေးနွေးဖို့လိုအပ်တယ်လို့လဲ KNU အဖွဲ့တာဝန်ခံတော့နော်စီပိုရာစင်ကပြောပါတယ်